မေရိကန်ပြည်ထောင်စုမှာရှေ့တစ်ပတ်တောက်ချာနေနောက်ဆုံးထားပြီးတော့အစိုးရအသုံးစေးအစ်စ်မပြထပ်နိုင်ရင်အစိုးရရန်ရဲတချို့ရက်တက်ရဖို့ရှိနေချိန်မှာပဲအောက်လွှတ်တော်က Republican လွှတ်တော်အမတ်တွေဟာစာမျက်နှာ99စာမျက်နှာပါတဲ့အစိုးရအသုံးစေးဥပဒေကြမ်းတစ်ရပ်ကိုတင်သွင်းခဲ့ပါတယ်ဒီထက်မှာလာမယ့် September 30ရက်နေ့အထိအသုံးစေးတွေပေါ်ပါမယ်အဲဒီမှာကာဝေးအသုံးစေးကိုအနေငယ်မြင့်တင်ထားပြီးတော့ကာဝေးနဲ့မသက်ဆိုင်တဲ့အစီအစဉ်တွေကိုတော့2024ခုနှစ်ဘတ်ဂျက်နှစ်ထက်လျှော့ချထားပါတယ်သမ္မတဒေါ်နယ်ထရန့်ကအခုတင်သွင်းတဲ့ဥပဒေကြမ်းကိုလူမှုကွန်ရက် X မှာချီးကျူးခဲ့ပြီးတော့ Republican တွေဟာစီးလုံးညှဉ်းညွတ်နေစေဖြစ်ပြီးသဘောထားကွဲလွဲတာမရှိဘူးလို့ဆိုတာအချိန်ခါကောင်းဖြစ်လို့နောက်ထပ်တည့်ရက်တိုက်ပွဲဆင်နွှဲကြဖို့နှိုးဆော်ပါတယ်အမေရိကတွေကောင်းမွန်တဲ့အရာတွေရောက်လာတော့မှဖြစ်တဲ့အတွက်ကြောင့်တိုင်းပြည်ရဲ့ဗန္ဒာရေးအိမ်ကိုတည်ငြိမ်အောင်လုပ်ဖို့ September လထိလအနည်းငယ်လောက်အချိန်ပေးဖို့တောင်းဆိုကြောင်းသမ္မတ Trump ကရေးပါတယ်ထိပ်တန်း Democrat အမတ်တွေဖြစ်တဲ့ Connecticut က Congress လွှတ်တော်အမတ် Rosa DeLauro နဲ့ Washington ကအထက်လွှတ်တော်အမတ် Patty Murray တို့နှစ်ဦးစလုံးကတော့အခုဥပဒေကြမ်းကိုစန့်ကျင်တဲ့ညင်ညာချက်တွေထုတ်ပြန်ထားပါတယ်ဗျာ